ဗြိတိန်ရဲ့ထိတ်တန်းတန်တမာယာရုမှာ၄နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အဲ့ဒီယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဝီလျံဟစ်ကတင်လာနေကပြောပါတယ်ဒါဟာ2010ရွေးကောက်ပွဲပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့အစိုးရဖွဲ့မှကြီးမားတဲ့အပြောင်းလဲတွေပေါ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းလို့ရှုမြင်ကြပါတယ်နိုင်ငံခြားရေးဝန်ကြီးဟစ်ကသူ့ရဲ့ Twitter account မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်တော့မှာဖြစ်တဲ့အကြောင်းနောက်နှစ်မေလမှာကျင်းပဖို့ရှိတဲ့ထူထူရွေးကောက်ပွဲကြီးမှာသူ့အနေနဲ့ဝင်ရောက်ရှင်းပြမှာမဟုတ်တဲ့အကြောင်းရေးသားထားပါတယ်။သူ့နေရာမှာလက်ရှိကာကွယ်ရေးဝန်ကြီးဖိလစ်ဟာမန်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်စာထုတ်ခန့်အပ်ဖွဲ့ရှိကြောင်းဗြိတိရှသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ Conservative Party ခေါင်းဆောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အနေနဲ့ထူထူရွေးကောက်ပွဲကြီးမတိုင်မီထိတ်တန့်အစိုးရအရာတို့တွေမှာနောက်ဆုံးအပြောင်းလဲခန့်အပ်မှုတွေပြုလုပ်နေတာဖြစ်တယ်လို့ရှုမြင်ကြပါတယ်။အင်္ဂါနေ့မှာတော့ Mr. Cameron နေနဲ့ခန့်အပ်မှုအသစ်တွေကိုကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။လူထုသဘောထားအမြင်ကောက်ခံချက်တွေမှာတိုက်ခိုက် Labor Party နောက်ကသူ့ပါတီနေနဲ့ခုနှစ်ရာခိုင်နှုန်းအမှတ်ကွာနဲ့လိုက်နေတာကြောင့် Mr. Cameron နေနဲ့ကြားမမညီမျှမှုရှိနေတာကိုပြုပြင်တဲ့အနေနဲ့အသက်ကြီးတဲ့အမျိုးသားအတော်များများကိုယာရုကနေထုတ်ပြပြီးထိတ်တန့်ယာရုတွေမှာအမျိုးသမီးတွေကိုတိုးခန့်အပ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဟေကသူ့အနေနဲ့အောက်လွတ်တော်မှာခေါင်းဆောင်ဖြစ်တာတာဝန်ထမ်းဆောင်သွားမယ်လို့ပြောပါတယ်။